ကျင်းပဆဲဆက်ကိုကျင်းမြောက်တရုတ်ပါတီကွန်ဂရက်ဆာတရုတ်သမ္မတချီဂျင်းဖင်အတွက်အဓိကကြားတဲ့ဆန်တမှုတစ်ခုဖြစ်ပြီးတရုတ်အမေရိကန်နှစ်နိုင်ငံဆက်ဆံရေးဘယ်လိုခီးဆက်မလဲဆိုတာပြသနေတဲ့သင်္ကေတတစ်ခုအဖြစ်အမေရိကန်ထောက်လှမ်းရေးအရာရှိကနီကတ်စွာဆုံးကြည့်နေရပါတယ်။သမ္မတချီဂျင်းဖင်ကတော့ခေတ်သစ်တစ်ခုအတွက်စံပြဆိုရှယ်နိုင်ငံတူထောင်မယ်ဆိုတဲ့ကတိစကားနဲ့ဒီ ရတာဖြစ်ပါတယ် American CIA ညွှန်ကြားမှု Mike Pompeo ကတော့မြောက်ကိုရီးယားနျူကလ িয়ার ရန်စမှုပေါ်တရုတ်ရဲ့တုံ့ပြန်လှုပ်ဆောင်မှုကိုကြိုဆိုရမယ့်လှုပ်ရလို့ချီးကျူးထားပါတယ်အဲတချိန်တည်းမှာပဲအခြား American ထိပ်တန်းအရာရှိကြီးတွေကတော့တရုတ်အစိုးရကိုဝေဖန်နေကြတာပါ American နိုင်ငံသားယုံကြည် Rex Tillerson ကဆိုရင်တရုတ်နိုင်ငံရဲ့တောင်တုပ်ပင်လေအတွင်းလုပ်ရတဲ့ဟာရန်စလိုတဲ့လုပ်ရတွေဖြစ်ပြီးဥပဒေအတိုင်းဆောင်ရွက်မဲ့လုပ်ငန်းတွေအတွက်စင်ခေါ်နေခြင်းဖြစ်တယ်လို့ပြောခဲ့ပါတယ်။အမေရိကန်ထောက်လှမ်းရေးအရာရှိတွေကချီချင်းဖင်ဟာရခိုင်တရုတ်ခေါင်းဆောင်ကြီးဥက္ကဋ္ဌမော်စီတုံးရဲ့ပုံစံမျိုးဖြစ်အောင်သူ့ကိုယ်သူလှုပ်ဆောင်လာနေတဲ့ဆိုရင်ပုံကြီးချက်ပြောရမကြဘူးလို့သုံးသပ်နေကြပါတယ်။ဒီပါတီညီလာခံပြီးတော့ရင်ကမ္ဘာ့ဇက်ခုံပေါ်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်အလုံးကိုချီချင်းဖင်ကလွတ်လွတ်လပ်လပ်လမ်းညွှန်သွားနိုင်တော့မှာဖြစ်တယ်လို့လည်းဆိုကြပါတယ်။